ကျင့်ဝတ်စည်းမျဉ်းတွေနဲ့အညီကိုင်တွယ်ရေးသဘောတူပါရန်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟီလာရီကလင်တန်ကထပ်လောင်းတောင်းဆိုလိုက်ပါတယ်။တရုတ်နဲ့အာဆီယံသင်းဝင်နိုင်ငံတွေအနေနဲ့ကျင့်ဝတ်စည်းမျဉ်းတွေကိုသဘောတူညီရေးဟာလူတိုင်းရဲ့အကျိုးစီးပွားဖြစ်ပါတယ်လို့ဘေကျင်းမြို့မှာဗုဒ္ဓဟူးနေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးကလင်တန်ကပြောဆိုလိုက်တာပါ။အမေရ ပေးချလိုက်ပါတယ်။အမေရိကန်အနေနဲ့တရုတ်နဲ့မလိုလားအပ်တဲ့ရှင်ပြိုင်မှုတွေလုပ်ဖို့ဆန္ဒမရှိကြောင်းပြောဆိုလိုက်ပါတယ်။အဲ့ဒီဒေသအတွင်းငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးနိုင်ငံတကာဥပဒေတွေကိုလေးစားလိုက်နိုင်ရေးလွတ်လပ်စွာရေးကြောင်းသွားလာခွင့်နဲ့တရားဝင်ကူးသန်းရောင်းဝယ်ရေးစတာတွေကိုထိမ့်သိမ်းဖို့ကသာအမေရိကန်ရဲ့အကျိုးစီးပွားဖြစ်ပါတယ်လို့ဝန်ကြီးကလင်တန်ကပြောဆိုပါတယ်။အရှင်တရုတ်နိုင်ငံသားရေးဝန်ကြီးရန်ကျဲချီကလည်းတရုတ်နိုင်ငံကဒီငင်းပွားမှုကိုတိုက်ရိုက်ဆီစံညှိနှိုင်းပြီးခင်မင်းရင်းနှီးစွာနဲ့တိုင်ပင်ဖြည့်ရှင်းမှုစိတ်ပိုင်းဖြတ်ထားစေဖြစ်တယ်လို့ပြောပါတယ်။ဝန်ကြီးကလင်တန်ဟာအာရှနဲ့ပစိဖိတ်ဒေသ6နိုင်ငံခရီးစဉ်မှာတောင်တရုတ်ပင်လယ်ပိုင်နဲ့ငင်းပွားမှုကိုအဓိကအာရုံစိုက်ဆွေးနွေးနေတာဖြစ်ပေမဲ့လို့ဆီးရီးယား၊အီရန်၊မြောက်ကိုရီးယားနဲ့ကမ္ဘာစီးပွားရေးရာတွေကိုလည်းအလင်းတင်တယ်လို့ကြေကြေပြန့်ပြန့်ဆွေးနွေးနေတာဖြစ်ပါတယ်ရှင်။